ရခိုင်ပြည်နယ်မှာလွှတ်တော်ကိုယ်စားလှယ်နေရာအများစုအနိုင်ရထားတဲ့ရခိုင်အမျိုးသားပါတီအရင်းမှာညွညွရေးပြိုကွဲနေပြီးပါတီရင်းကအင်အားစုတချို့ခွဲထွက်မဲ့အခြေအနေတွေဖြစ်ပေါ်နေပါတယ်။ရခိုင်ပြည်နယ်ကလူမှုရေးနိုင်ငံရေးလှုပ်ရှားသူတွေကတော့ပါတီရင်းညွညွရေးပြက်ပြားတာကိုနှစ်ဖက်ပြန်လည်ဆေးဆက်ဆွေးနွေးပြီးအစဉ်လာကောင်းတွေချမှတ်စီလိုကြောင်းပြောကြပါရယ်။ဒီသတင်းကိုရော VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင်။
ဟုတ်ကဲ့ ANP ခေါ်ရခိုင်မျိုးသားပါတီဟာ1990ပြည့်ရွေးကောက်ပွဲနဲ့2010ရွေးကောက်ပွဲမှာရခိုင်ပြည်နယ်မှာလွှတ်တော်ကိုယ်စားလှယ်အများဆုံးရခဲ့တဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီ ALD နဲ့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီ RNDP တို့ပေါင်းစပ်ထားတာဖြစ်ပါတယ်2014ခုနှစ်မှာနှစ်ပါတီပေါင်းစည်းလိုက်တဲ့ရခိုင်မျိုးသားပါတီ ANP ဟာ2015ရွေးကောက်ပွဲမှာလည်းရခိုင်ပြည်နယ်မှာလွှတ်တော်ကိုယ်စားလှယ်အများဆုံးရခဲ့တာဖြစ်ပါတယ်လက်ရှိအခြေအနေမှာတော့ပါတီတွင်းမှာသဘောထားကွဲပြားမှုတွေမြင့်တက်လာနေပြီး ALD ပါတီဝင်ဟောင်းတွေဘက်ကအနာဂတ်အတွက်လမ်းကြောင်းတစ်ခုရွေးချယ်မဲ့အခြေအနေကိုရောက်ရှိနေတယ်လို့ ALD ပါတီရဲ့အတွင်းရေးမှူးဟောင်းဦးမျိုးကျော်ကအခုလိုပြောပါတယ
်ကျွန်တော်တို့မူလ ALD ကဘောအလုံးမှုဆောင်တွေခေါ်ပြီးတော့ကျွန်တော်တို့စီဝေးတယ်အဲ့ဒီစီဝေးရဲ့ဆုံးဖြတ်ချက်အရဒီလ10ရက်နေ့မှာကျွန်တော်တို့မူလကပါခဲ့တယ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ရဲ့ဘောကော်မတီဝင်တွေကိုခေါ်ပြီးတော့အစည်းအဝေးလုပ်တယ်အဲ့ဒီအစည်းအဝေးကတခါထားပြီးဆုံးဖြတ်တာကတော့လာမယ့်လမှာကျွန်တော်တို့မျိုးနယ်တွေမှာရှိတဲ့ရခိုင်မျိုးသားအကျိုးစီးပွားနဲ့ဟိုလိုလားတဲ့လူတွေနဲ့ကျွန်တော်တို့ထားပြီးတော့ကိုယ်စားလှယ်တွေနဲ့ရခိုင်ပြည်တနေရာမှာအစည်းအဝေးလုပ်ဖို့ကျွန်တော်တို့ဆုံးဖြတ်ထားပါတယ
်လောလောဆယ်မှာတော့ ANP ပါတီကခွဲထွက်ပြီးပါတီသစ်တည်ထောင်ရေးကိုဆုံးဖြတ်ထားတာမရှိပဲပါတီတွင်သဘောထားကွဲလွဲမှုတွေကိုညှိနှိုင်းဖို့အတွက်ကန့်လန့်ထားကြောင်းပြောပါတယ်
ကြာကနေပြီးတော့ဒီမှာကျွန်တော်တို့နှစ်ပါတီပေါင်းစံကပါခဲ့တဲ့ကောင်းဆောင်ကြီးကြီးเนาะလူမှုအဖွဲ့ဥက္ကဋ္ဌတွေအဲ့ဒီနာယကတွေရှင်းမှာကျွန်တော်တို့ကတော့ဆွေးနွေးကြအောင်လို့တော့ခေါ်ထားပါတယ်ခင်ဗျာ
လက်ရှိ ANP ပါတီရဲ့ဥက္ကဋ္ဌနဲ့အရင်က RNDP ပါတီဥက္ကဋ္ဌဒေါက်တာအင်းမောင်ကတော့လူမှုကိုကိုစားပြုနိုင်ရေးကိုဦးစားပေးလို့ကြောင်းပြောပါတယ
်ကျွန်တော်တို့ပါတီကကျွန်တော်တို့ရခိုင်အမျိုးသားအကျိုးစီးပွားအတွက်အင်မတန်လိုအပ်တဲ့လိုအပ်ချက်တွေကိုရေးရင်းရင်းဆုံးဖြတ်ချက်ချနိုင်ကြတဲ့ကာလဖြစ်ပါတယ်။လိုအပ်လို့နော်အမျိုးသားလုံခြုံမှုစီးရီကိုကာနေရတဲ့ကာလဖြစ်ပါတယ်။နော်ကျွန်တော်တို့အဲ့ဒီကာလမျိုးမှာအခုလိုသတင်းတွေကြားလာရတာပေါ့
။စစ်တွေမျိုးကပရာဟိတအရေးဆောင်ရွက်သူဦးစောစောမင်းကတော့ဒီလိုပါတီအတွင်းသဘောထားကွဲပြားမှုအပေါ်မှာသူ့အမြင်ကိုအခုလိုပြောဆိုပါတယ်
။ကို့အမြင်သူ့အမြင်ပေါ့ဒီစပွဲဝိုင်းပေါ်မှာထိုင်ပြီးတော့ပြောဒါကိုအနေချက်တွေပြန်ထုတ်အဲ့ဒါကိုမှအသက်ချက်တွေဘယ်လိုလုပ်ပြီးတော့မှကျွန်တော်ဘယ်လိုရှိတတ်ကြမလဲဆိုတဲ့အပိုင်းလေးကိုသွားကြည့်ရှင
်ရခိုင်အမျိုးသမီးအစည်းအရုံး RWU ရဲ့ဒူဥက္ကဋ္ဌစောစံငင်းသူကပါတီနှစ်ရက်ပေါင်းစည်းရေးအပေါ်မှာအခုလိုတုံ့တက်ပြောဆိုပါတယ
်ပြောမယ်ဆိုလို့ရှိရင်ဒီနှလုံးသားမပါဘဲနဲ့ပေါ့နော်သူအပြင်းပန်းတစ်စုံမျိုးပေါင်းစည်းတဲ့ပုံစံမျိုးဖြစ်တာကြောင့်မို့လို့အခုလိုမျိုးအနေထားတွေဖြစ်နေရတယ်ဆိုတဲ့ဟာမျိုးကိုပဲအဲကျွန်မအနေနဲ့မြင်ပါတယ
်ဆက်လက်ပြီးတော့လည်းအခုလိုတိုက်တွန်းထားပါတယ
်အခုလိုမျိုးဒီပြန်လည်ပြီးတော့စိတ်ဝမ်းကွဲပြားမှုတွေဖြစ်နေတဲ့အနေအထားမျိုးတွေကိုနှစ်ဖက်စလုံးကနေတိတိကျကျပြန်လည်သုံးသပ်ပြီးတော့တကယ်ရှင်ထဲကလာတဲ့စေတနာတွေနဲ့ကိုယ်တိုင်ကိုယ်ကျပေါင်းစည်းလိုတဲ့ဆန္ဒကိုအခြေခံပြီးတော့ပြန်လည်ပြီးတော့နှိမ့်နိုင်ဖြည့်ရှင်ပေါင်းစည်းသွားနိုင်ဖို့အရေးကိုဥတည်ပြီးတော့လှုံ့ဆော်သွားတာပဲပိုကောင်းပါတယ်လို့ဒီလိုမျိုးပုံစံမျိုးဆိုလို့ရှိရင်တော့ဒီအမျိုးသားရေးအတွက်ကောင်းတဲ့လက္ခဏာကိုဖြစ်ပေါ်လာနိုင်ပါတယ်
ANP ပါတီဟာ2015ရွေးကောက်ပွဲမှာရခိုင်ပြည်နယ်လွှတ်တော်48နေရာအနက်က23နေရာအနိုင်ရခဲ့ပြီးအမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်35နေရာမှာ22နေရာရရှိထားတာဖြစ်ပါတယ်